ကျမဆုမမရှင်လူအများပြားသိဆုံးကြရတဲ့ဖားကန့်ကြောက်စိမ့်နယ်မြေမြေပြိုတဲ့ဖြစ်ရပ်ကိုစုံစမ်းမဲ့နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးအဖွဲ့ပေါ်မှာအမြင်သဘောထားတချို့ကိုပြောပြပေးကြပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တုဖို့ရေးလုပ်ငန်းခွင်တွေနဲ့စွန့်ပစ်မြေစာပုံတွေမှာမြေပြိုကြလို့လွန်ခဲ့တဲ့6နှစ်အတွင်းမှာကိုလူအနည်းဆုံး900ကျော်လောက်သိဆုံးခဲ့ရပြီးလက်တလောဖားကန့်ဝေခွာခြင်းရအနီးမြေပြိုကြမှုကြောင့်လူ180ကျော်အသက်ဆုံးခဲ့ရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပါစိုးရိမ်တကြီးဖြစ်လာကြရတဲ့ဒီကြောက်စိမ့်တွင်းမြေပြိုကျမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးမှုအဖွဲ့တစ်ဖွဲ့ကိုသမရဦးဝင်းမြင့်ကိုယ်တိုင်လက်မှတ်ထိုးပြီးဖွဲ့စည်းပေးလိုက်ပါတယ်။တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားတဲ့ဒီစုံစမ်းရေးအဖွဲ့ဟာတကယ်ပဲဒီကြောက်စိမ့်မြေတွေကလူအစုလိုက်ပြုံလိုက်တည်ဆုံရမှုတွေတယန်ဇာတာတူဖော်မှုဆိုင်ရာစိန်ခေါ်ချက်တွေကိုစုံစမ်းဖော်ထုတ်နိုင်မှာမလားဆိုတဲ့ပေါ်မေးခွန်းထုတ်တာတွေရှိပါတယ်။ဒီထဲကတူကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူစိမ့်လန်းအမိမြေကဦးဝင်းမျိုးသူဖြစ်ပါတယ်
။ထီရောက်မယ်လို့တော့မထင်ဘူးဗျာ။ဘာလို့လဲဆိုတော့ဒါကဟိုနည်းပညာပြဿနာမဟုတ်ဘူး။ပတ်ဝန်းကျင်ရေးပြဿနာမဟုတ်ဘူး။နိုင်ငံရေးပြဿနာကိုအဲ့ဒါကြောင့်ဆက်ဖြစ်ပေါ်လာတဲ့အခုလူမှုဒုက္ခတွေပေါ့နော်။အဓိကဖြစ်တဲ့အကြောင်းရင်းကိုတတ်နိုင်မှာပေါ့နော်။နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှာတရားဥပဒေစိုးမိုးနိုင်မှာဒါလည်းလုတ်တဲ့လုတ်ထက်တာတွေကိုလုတ်နိုင်မှာဖြစ်တယ်။သို့တော့ဖြစ်နေတာကအဲ့ဒီကျောက်စိမ့်ဒေတာကအုတ်ချုပ်ရေးစီမံခန့်ခွဲမှုအာဏာအပြည့်အဝရှိတဲ့ဒေတာမဟုတ်ဘူးလေစစ်အုတ်ချုပ်ရေးတပိုင်းရောက်နေတဲ့နေရာကိုဘာလို့လဲဆိုတော့နေမြင်နေထားရမငြိမ်းချမ်းတဲ့နေရာဆိုတော့တပ်ရဲ့လွှမ်းမိုးမှုရှိတယ်နောက်လက်နက်ကိုင်ဖွဲ့စည်းရဲ့လှုပ်ရှားမှုရှိတယ်ဆိုတဲ့အခါကျတော့အုတ်ချုပ်ရေးအာဏာအပြည့်အဝမရှိဘူးပေါ့မရှိတဲ့အခါကျတော့ခုသွားတဲ့ဖွဲ့တွေမှာဝင်ကြီးပါတယ်တရားရေးဝင်ကြီးပါတယ်သူတို့ကတော့ဘုံကြီးဆိုင်ရာအမြင်ပြောမယ်အုတ်ချုပ်ရေးဆိုင်ရာအမြင်ပြောမယ်တော်တော်ဖြစ်နေတဲ့ဟာအဲ့မှာဆောင်ပြောတဲ့နည်းမျိုးအေဂျင့်မှုနဲ့ဆက်ဆက်ပြီးဖြစ်တဲ့ကိစ္စရပ်တွေဖြစ်တဲ့အတွက်ကျွန်တော်ကတော့သိပြီးတော့ကြည့်အောင်မယ်စီမီကစားမဖြစ်နိုင်ဘူးကျွန်တော်အလိုပဲမြင်ပါတယ်ဗျဟုတ်ပြီအဲ့တော့အကောင်းဆုံးဘာလုပ်နိုင်မလဲဆိုရင်တော့အခု EITI process ဆိုတာရှိတာပဲเนาะတော်တော်ကျွန်တော်ဒီနိုင်ငံတော်အဆင့်အလုပ်တွေ EITI process တောင်းမှာအဲ့ကိုသွားပြီးကြည့်ဖို့အတွက်ကိုစိုးရတောင်းမယူနိုင်ဘူးဂျုံဂျုံရင်းအကြောင်းပြချက်နဲ့เนาะနိုင်ငံတော်အဆင့်အလုပ်တဲ့စီမံချက်ကြီးတောင်းမှာမတော်ဘူးအလိုကန့်သက်ချက်တွေရှိတယ်မလုံနိုင်တော့ပါဖြစ်မယ်ဆိုတော့ခုလိုမျိုးပဲလူတွေအသက်တွေဆုံးရှုံးနေရတယ်ရတော့ထက်ကြောဖြစ်နေမယ်လို့တော့ကျွန်တော်တို့ကဒီလိုပဲတုံ့တက်ပါတယ
်ဒီလိုတယန်စာတဒုဖို့မှုတွေကနေနောက်ဆက်တွဲဆိုးကျိုးတက်ရောက်မှုတွေဖြစ်တဲ့လူသေးဆုံးမှုတွေမှာအဓိကတာဝန်အရှိဆုံးဖြစ်တဲ့တယန်စာတနဲ့တဘာဝပဝင်ကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးကိုယ်တိုင်စုံစမ်းရေးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်နေတဲ့အပေါ်မှာတော့မေးခွန်းထုတ်စရာဖြစ်နေပါတယ်လို့ဒီမြေပြိုမှုဖြစ်စဉ်တွေကိုတောက်လျှောက်နှီးကပ်စောင့်ကြည့်လာသူဒေသခံသတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကပြောပါတယ
်အခုလိုဓာမျိုးကြီးဖြစ်ကြမှာဟိုအသေးအတာလူကြားကောင်းအောင်လုပ်တဲ့ပုံစံမျိုးကြီးကဟိုကျွန်တော်တို့ကတော့ဖက်ကန်ဒေသနေတဲ့လူတွေဆိုတော့ပြုံးပြီရေပေါ့နော်ဦးဝင်းဝင်းကိုဥက္ကဋ္ဌအဖြစ်ခန့်အပ်ထားတယ်နောက်ဆုံးတာဝန်ရှိတဲ့လူကဘယ်သူလုံးဆိုလို့ရှိရင်လေဦးဝင်းဝင်းပဲပြန်ရှိမှာပဲလေတရားသာတဝင်ကြီးပြည်ထောင်စုဝင်ကြီးကိုယ်တိုင်ကကြက်ကြက်မမတ်နဲ့ဥရီပေါင်နဲ့ညီညီမလုံဆောင်တဲ့ကုမ္ပဏီတွေကိုအရေးယူတာမျိုးလည်းမရှိဘူးသတိပေးတာမျိုးလည်းမရှိတဲ့အခါကျတော့အာဒါကြီးကအရှင်းပြောကြောက်စိတ်တူးနေတာမင်းမဲ့တိုက်ပြီလို့တူးနေတဲ့အခါကျတော့တာဝန်အရှိဆုံးအပြာဇာတ်နဲ့သဘောပေါက်ရင်ထိပ်သိမ်းဝင်ကြီးဌာနကကြက်ကြက်မမတ်ကိုင်းတွယ်ဖြေရှင်းခြင်းမရှိဘဲနဲ့ပြီးတော့ဖွဲ့လိုက်တော့လည်းဥက္ကဋ္ဌကိုဦးဝင်းကိုဥက္ကဋ္ဌနေရာမှာသွားထားတယ်ဆိုတော့ဒါကြီးကထိရောက်တဲ့ဒီစီမံဆောင်ရွက်မှုတစ်ခုဖြစ်မလာနိုင်ဘူးလို့တော့ကျွန်တော်ကတော့မြင်တယ်ဗျဟုတ်
ကြာသာပြင်းနေကဖြစ်ပွားခဲ့တဲ့မြေပြိုကျမှုကနေတည်ဆုံသွားသူတွေရဲ့ရုပ်လောင်းတွေကနောက်ထပ်တွေ့တာနဲ့နောက်ဆုံးအခြေအနေတွေကိုလည်းကိုစော်မိုးထက်ကပြောပြပါဗျ
။ဒီနေ့မနက်ပိုင်းပေါ့နော်ကျွန်တော်တို့ရှာဖွေရရှိတာက2လောင်းရတယ်နော်။ဒီလက်ရှိဝေခါတုတ်တန်ကိုရောက်ရှိလာတဲ့181လောင်းဟိုရရှိသွားပြီလို့ပြောတယ်ပေါ့နော်။အဲ့တော့မနေ့ကတုန်းကတော့89လောင်းယူလိုက်တယ်ပေါ့နော်။အဲနောက်ထပ်လည်းတတကုံတွေတည်တယ်ပဲ2လောင်းတချို့မလဲတော့ကျွန်တော်တို့မသိဘူး
။သမရဖွဲ့ပေးထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတာဝန်ရှိသူတွေကတော့ဒီကနေ့မှပဲဖားကတ်ဒေတာကိုရောက်လာကြပြီလို့ဖားကတ်ဒေတာကအမျိုးသားလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခင်မောင်မြင့်ကပြောပြပါဗျ
။ပြန်စားဝင်ကြီးဦးဝင်းဝင်းပါတယ်။ဒီဆုံးသူတွေအတွက်ပါညာထောက်ပံ့ဖို့အတွက်ကတော့သူတို့ကပြန်ပါတယ်နောက်ပြီးတော့မှပြည်ထောင်ဝင်ကြီးပါတယ်တို့ဒီညဒီမှာအိမ်မယ်တို့စစ်စေးမယ်ဟာလည်းပါမယ်လိုအိုက်လိုအပ်တို့ပေါ့ဗျာအရေးယူမှလည်းပါလာမှာပေါ့ဗျာဒါစစ်စေးဆိုတဲ့ကဒါအရေးယူဖို့လာလာယူ
ဖားကန်ဒေသကြောက်စိမ့်တွင်းမြေပြိုကျမှုတွေဟာနှစ်စဉ်နှစ်တိုင်းအခုလိုမိုးရင်းကာလမှာဖြစ်လေရှိပြီးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးမှုတွေပေါ့ရောက်ခဲ့တာရှိတယ်လို့ထိရောက်တဲ့အရေးယူမှုတွေလည်းမရှိခဲ့တာမို့အခုသမရဖွဲ့စည်းပေးလိုက်တဲ့စုံစမ်းရေးအဖွဲ့ရဲ့စစ်ဆေးမှုကရောထိရောက်နိုင်မှာမလားဆိုတာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေနဲ့ဒေသခံတွေဘက်ကစောင့်ကြည့်နေကြကြောင်းပါရှင်ကျမစုမမ